Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်ဖေဖော်ဝါရီလ23ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြန်ရှင်လန်းချက်မြေချပါစီရှင်ကျွန်မကသင်္ကီထိုက်ပါ
ကျွန်တော်ကတော့ဇာဝန်လိုက်ပါခင်ဗျာဒီညနေမှာထူးခြားတဲ့သတင်းတွေကတော့ရာထူးကဖြုတ်ချခံရတဲ့ယူကရိန်းသမ္မတဘယ်ရောက်နေတယ်ဆိုတာအတိအကျမသိနိုင်ပဲဖြစ်နေပါတယ်ဗင်နီဇွဲလားနိုင်ငံမှာအတိုက်ခံနေတဲ့နှစ်ဖက်ညဉ့်ညံ့ရေးဆွေးနွေးပွဲတွေပြုလုပ်ဖို့သမ္မတကခေါ်ယူနေတဲ့အချိန်မှာပဲသူ့ကိုထောက်ခံသူတွေချစ်တဲ့ဆန္ဒပြခဲ့ကြပါတယ်ထိုင်းနိုင်ငံကအစိုးရစန့်ကျင်ဆန္ဒပြသူတွေကိုအမည်မသိတဲ့သမ္မတကဝန်ရောက်ပြစ်ခတ်ခဲ့တဲ့အတွက်လူနှုတ်သေးဆုံးပြီးတော့40ကျော်ထိခိုက်ဒဏ်ရာရသွားပါတယ်ဒီလိုသတင်းတွေပြင်တခြားထူးခြားတဲ့သတင်းတွေကိုမှတ်မှုဖြူနေအတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်ကချင်ပြည်နယ်တွင်းကစစ်ကြောင်ထွက်ပြေးတင်းရှောင်နေကြရသူကချင်ဒုက္ခသည်တွေအတွက်တရုတ်ကြချင်ကြီးအတင်းကပထမဆုံးအကြိမ်ဖြစ်အကူအညီတွေပေးအပ်လိုက်ပါတယ
်လိုက်စားမှာပေးတော့4,400လုံးပေါ့ကျန်တဲ့ဟာရှိကြတော့တခြားကိုပေးမယ်ဆိုတော့ပါတယ်ကျွန်တော်တရေနရ
ကချင်ဒုက္ခသည်များကူညီကယ်ဆယ်ရေးကော်မတီကဥတွဲဗီဇာရဲ့ပြောကြားချက်ပါမကြခင်မှာနားဆင်ကြရအောင်ပါရှင်ထိုင်းတန်းရောင်နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကတော့မတိမငြိမ်ဖြစ်နေတဲ့ယူကရိန်းနိုင်ငံရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးမှာပါ။နောက်ကျန်းမာရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ထိုင်းတန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင်
။ယူကရိန်းတိုက်ခိုက်ခံဆောင်ယူလီယာတိုင်မိုရှန်ကိုအချင်းချခံထားရကနေပြန်လည်လွတ်မြောက်လာပြီးနောက်တနေ့ဒီကနေ့မှာရာထူးကဖြုတ်ချခံရပြီး KF မြို့ကနေထွက်ပြေးသွားတဲ့သမရဗစ်တာယန်နူကိုဗစ်ဗမာရောက်နေတယ်ဆိုတာအတိအကျမသိနိုင်ပဲဖြစ်နေပါတယ်။စနေနေ့ကသမရယန်နူကိုဗစ်ကိုအမည်မသိနေရာကိုခေါ်ဆောင်သွားမဲ့ရဟယင်ကိုပြန်တန်းခွင့်မပေးခဲ့ဘူးလို့နေကြဆောင်တပ်ဖွဲ့တွေကပြောပါတယ်။ယူကရိန်းနိုင်ငံအတွင်းအသက်ဆုံးရှုံးမှုတွေအများအပြားဖြစ်စေခဲ့တဲ့အကြမ်းဖက်မှုတွေအပေါ်ရာထူးကဖြုတ်ချခံလိုက်ရတဲ့သမရယန်နူကိုဗစ်အနေနဲ့အပြည့်အဝတာဝန်ယူရမယ်လို့အတိုက်ခံကောင်းဆောင်ဗိုက်တာလီကလစ်ကိုကတင်းငွေနေမှာပြောပါတယ်ဆန္ဒပြသမားတွေအများအပြားအသက်ဆုံးရှုံးခဲ့ရတဲ့ KF မြို့လယ်မှာလူတွေအများအပြားဆက်လက်စုဝေးနေကြတဲ့အချိန်မှာပဲအတိုက်ခံကောင်းဆောင် Vitaly Klitschko ကသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာပါလူလူကြီးကရှေ့ပါဆက်ဖြစ်မယ်ဆိုတဲ့ပြောဆိုမှုတွေကိုစောင့်ဆိုင်းနေကြတာလည်းဖြစ်ပါတယ်ဒီတော့အတွင်းညညရေးအစိုးရတည်တရားဖွင့်နိုင်ဖို့အတွက် Ukraine လွတ်တော်မှာတင်းငွေနေကအထူးစီဝေးပြုလုပ်နေပါတယ်စနေနေ့တုန်းကတော့တမရ Yanukovych ကိုလွတ်တော်ကရာထူးကဖြုတ်ချကြောင်းနဲ့ရွက်ောက်ပွဲတွေကိုမေလ25ရက်နေ့မှာကျင်းပဖို့မဲခွဲအတည်ပြုလိုက်ပါတယ်။စနေနေ့မှာပဲအချင်းချခံရကနေပြန်လည်လွတ်မြောက်လာတဲ့ဝန်ကြီးချုပ်ဟောင်းတိုင်မိုရှန်ကို KF မြို့ကစနပြလူအုပ်ကြီးကိုစကားပြောနေတဲ့အချိန်လူအုပ်ကြီးကသူမကိုတရားကောင်တဦးအလားချိုးဆိုခဲ့ကြသလိုသူမကလည်းစနပြပွဲတွေဆက်လက်ပြုလုပ်ဖို့တိုက်တွန်းခဲ့ပါတယ်။
ဗင်နီဇွဲလားနိုင်ငံမှာတော့ယူဆမတူကွဲပြားနေတဲ့ဘက်ပေါင်းစုံတွေဗိုရူးနီမှာသူ့ဆိုငိမ့်ငိမ့်ညီလာခံတရက်ကျင်းပမယ်ဆိုရဲသမရနီကိုလတ်မဒူရိုရဲ့ပြောဆိုချက်ထွက်ပေါ်လာပြီးသူ့ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေနှစ်ဖက်စလုံးကကရာကတ်စ်မြို့မှာစနေနေ့ကအပြန်လှန်ချီတက်ဆန္ဒပြကြပါတယ်မစ္စတာမဒူရိုကိုဆန့်ကျင်သူတွေကသူ့အစိုးရကိုဆန့်ကျင်ကန့်ကွက်တဲ့ချီတက်ပွဲတွေကိုဂူလာအစိုးပိုင်းတွေကလုပ်ခဲ့ကြတာဖြစ်ပါတယ်ရင်းနှံကြွေဝတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဈေးတွေကုန်တိုက်တွေမှာကုန်ပစ္စည်းတွေပြတ်လတ်နေတာနိုင်ငံမှာရာဇဝတ်မှုတွေအဖြစ်များနေတာနဲ့ပတ်သက်လို့စိတ်ပြက်နေပြီလို့ချီတက်ဆန္ဒပြသူတွေကပြောဆိုကြပါတယ်။ထောင်နဲ့ချီတဲ့သမရမဒူရိုကိုထောက်ခံသူတွေကလည်းမစ္စတာမဒူရိုဟာဒီမိုကရေစီနီးကျတင်မြှောက်ခံထားရသူဖြစ်တယ်ဆိုပြီးတော့တံပြန်ဆန္ဒပြပွဲတွေဆင်နွှဲကြတာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ပြည်တွင်းရေးကိုနိုင်ငံသားတွေပဲဖြည့်ရှင်းမယ်လို့မစ္စတာမဒူရိုကပြောဆိုပါတယ်။ဘရူးနီမှာရင်းကျင်းညီလာခံတက်ဖို့အတွက်နှစ်ဖက်စလုံးကိုသမရမဒူရိုကတောင်းဆိုထားပါတယ်။ဗင်နီဇွဲလားနိုင်ငံမှာဖြစ်နေတဲ့ဆန္ဒပြပွဲတွေကြောင့်လူတရာလောက်ဒဏ်ရာရပြီး10ရောက်သေဆုံးခဲ့ပါတယ
်။ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြနေသူလူအုပ်ကိုအမည်မသိသဏ္ဍာန်သမားတွေကစနေနေ့ညကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီး42ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဘန်ကောက်မြို့နယ်186မိုင်လောက်ဝေးတဲ့Threat ခရိုင်အတွင်းအတိုက်ခံဒီမိုကရေစီပြုပြင်ပြောင်းလဲရေးကော်မတီဝင်900လောက်စုဝေးဆန္ဒပြနေတဲ့နေရာကိုအမည်မသိလူတစုကပစ်ကပ် truck ကနှစင်းနဲ့ဝင်ရောက်လာပြီးတော့တနတ်တီနဲ့တွေ့ရာကိုပစ်ခတ်ခဲ့တဲ့အပြင်ပောက်ကွဲစီတဲ့အရာနှစ်ခုပါလူအုပ်ထဲကိုပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒဏ်ရာသူတချို့ဟာစိုးရိမ်ရတဲ့အနေအထားမှာရှိပြီး တေဆုံးသူအရေးအတွက်ဟာဒီတဲ့ပို့တိုးလာနိုင်တယ်လို့ရတပ်ဖွဲ့ကပြောပါတယ်တေဆုံးသူတွေကတူကတော့အမျိုးသမီးငယ်ဖြစ်တယ်လို့ဆိုပါတယ်စနေနေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုဟာအစိုးရစံကြီးဆန္ဒပြပွဲတွေအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကနောက်ဆုံးဖြစ်ရဖြစ်ပြီးအနည်းဆုံး18ဦးတေဆုံးခဲ့ရပြီလည်းဖြစ်ပါတယ်အင်္ဂါနေ့ကဘန်ကောက်မြို့နယ်အစိုးရရုံးနေအနားမှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွင်းမှာတော့နှစ်ဖက်စလုံးကလက်နက်တွေကိုအသုံးပြုခဲ့တယ်လို့ယူဆနေကြတာဖြစ်ပါတယ
်1950ခုနှစ်ပိုင်းရဲ့အစောပိုင်းကာလကကိုရီးယားစစ်ပွဲဖြစ်ခဲ့ခြင်းကဆလူကွဲကွာသွားခဲ့ကြတဲ့မိသားစုတွေတွေ့ဆုံပွဲမှာဒုတိယမြောက်တောင်ကိုရီးယားမိသားစုဖွဲ့ရင်းနဲ့မြောက်ကိုရီးယားမှာရောက်နေတဲ့သူတို့ရဲ့ဆွေမျိုးမိသားစုဝင်တွေပြန်ပြီးတွေ့ဆုံခွင့်ရကြပါလိမ့်။မြောက်ကိုရီးယားနိုင်ငံအရှေ့ပိုင်းကမ်းခြေဒေသအပန်းဖြေစခန်းဖြစ်တဲ့ကမ်ဂန်းတောင်စခန်းမှာမိသားစုတွေပြန်ပြီးတွေ့ဆုံပွဲ၃ရက်တာအချိန်အတွင်းမှာတောင်ကိုရီးယားနိုင်ငံသား358ယောက်ကမြောက်ကိုရီးယားမှာနေထိုင်ရတဲ့သူတို့ရဲ့ဆွေမျိုးဖြစ်တဲ့တက်ကြီးရွယ်ဦး88ဦးနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။တောင်မြောက်နိုင်ငံနှစ်ခုမှရောက်နေတဲ့ဆွေမျိုးစုနှစ်ဖက်လုံးဟာအရင်ကမသိခဲ့တဲ့သူတို့ရဲ့ဆွေမျိုးမိသားစုတွေရဲ့ဓာတ်ပုံတွေလက်ဆောင်တွေလဲလှယ်ကြရင်ပြန်တွေ့ဆုံတဲ့ပွဲမှာတောင်ကိုရီးယား82ယောက်နဲ့မြောက်ကိုရီးယား180တို့အတူတကွတွေ့ခဲ့ပါတယ်။ဒါဟာသုံးနှစ်အတွင်းနှစ်ဖက်ဆွေမျိုးတွေပထမဆုံးချိန်ပြန်ဆုံခွင့်ရတဲ့ပွဲလေးဖြစ်ပါတယ်။နှစ်ဖက်နိုင်ငံရဲ့အခြေအနေတွေကြောင့်ဒီအရင်ကကျင်းပဖို့စီစဉ်ခဲ့တဲ့တွေ့ဆုံပွဲတွေကိုနောက်ဆုံးချိန်မှာမှကတ်ပြီးဖျက်သိမ်းခဲ့ရတာလည်းဖြစ်ပါတယ်။လာမယ့်တနင်္လာနေ့စမယ့်တောင်ကိုရီးယားအမေရိကန်ပူးတွဲစီးရေးလေ့ကျင့်မှုအပေါ်ဒေါသထွက်နေတဲ့မြောက်ကိုရီးယားနိုင်ငံကြောင်းအခုတကြော့တွေ့ဆုံပွဲကိုလည်းဖျက်သိမ်းရလူဈေးဈေးအခြေအနေဖြစ်ခဲ့ပါသေးတယ်ရှင
်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1.85 တုံညလိုင်းဒိုမီတာ19 kHz 15555လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းရှေ့တန်းတနေရာမှာဖွင့်ထားတဲ့ဆေးရုံအနီးဖောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့မော်တော်ရေးဒဇင်းပောက်ကွဲသွားတယ်လို့စီးရီးယားအရေးတက်ကြွလှရှားသူတွေကပြောပါတယ်။ပောက်ကွဲမှုအတွင်းဘယ်နှဦးသေဆုံးပြီးဘယ်နှဦးထိခဲ့ဒဏ်ရာရသွားလဲဆိုတာတော့ချက်ချင်းမသိရသေးပါဘူး။ဒီဖောက်ခွဲမှုဟာတူရကီနယ်စပ်အနီးကအဒမေဆိုတဲ့နေရာမှာတင်းနှင်းတွေနေကဖြစ်သွားခဲ့တယ်လို့ဆိုပါတယ်။အဒမေဒေသဟာဆီးရီးယားသမ္မတဘာရှားအယ်အဆာပြုတ်ကျရေးအတွက်တိုက်ပွဲဝင်နေကြတဲ့ဒေါ်လန်ရဲ့တပုံအဖွဲ့တွေရဲ့အရက်ဒေသလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုလာသူလည်းမရှိသေးပါဘူး။ဒီတော့တွင်ဆီးရီးယားနိုင်ငံအတွင်းလူသားချင်းစာနာမှုဆိုင်ရာပြည်ပကတွေဆိုးဝါးစွာဖြစ်ပေါ်နေတဲ့ဒေသတွေကိုကအကူအညီလိုအပ်နေတဲ့တန်းနဲ့ချီတဲ့ဒုက္ခသည်တွေထံအကူအညီတွေပေးနိုင်ရေးအတွက်နှစ်ဖက်စလုံးကတောရောက်ခွင့်ပြုဖို့ကုလသမဂ္ဂလူညုံရေးကောင်စီကတင်းညင်းတင်းညွတ်ထဲမဲခွဲဆုံးဖြတ်လိုက်ပါတယ်။စနေနေ့ကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာအဖွဲ့ဝင်15နိုင်ငံပါတဲ့လူညုံရေးကောင်စီအနေနဲ့စီးရီးယားအရေးကိစ္စနဲ့ပတ်သက်လို့ပထမဆုံးအကြိမ်ကန့်ကွက်သူမရှိတင်းညင်းတင်းညွတ်ထဲဆုံးဖြတ်ချက်ချနိုင်ခြင်းလည်းဖြစ်ပါတယ်။စီးရီးယားပြည်ပခန့်တွေစတင်ဖြစ်ပေါ်ကြတဲ့ကသုံးနှစ်တာကာလတစ်လျှောက်လုံးစီးရီးယားအစိုးရကိုအကာအကွယ်ပေးလာခဲ့တဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းဒီဆုံးဖြတ်ချက်ကိုထောက်ခံကြောင်းမဲပေးခဲ့ကြပါတယ်။လူညုံရေးကောင်စီဆုံးဖြတ်ချက်အရနှစ်ဖက်နဲ့စပ်ဖြတ်ကျော်ပြီးဒုက္ခသည်တွေကိုအကူအညီပေးဖို့ချက်ချင်းခွင့်ပြုရမှာဖြစ်ပါတယ်
။တာလီဘန်စစ်သွေးကြွတွေကအာဖဂန်အရှေ့ပိုင်းဒေသမှာအခြေစိုက်တဲ့အစိုးရစစ်တပ်တိုင်းရင်းတစ်ခုကိုတိုက်ခိုက်ခဲ့တဲ့အတွက်စစ်သား19ယောက်သေဆုံးပြီး2ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ခူနာခရိုင်ဂါစီယာဘတ်ဒေသမှာတနင်္ဂနွေနေ့အစောပိုင်းကတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းစစ်သား6ယောက်ထက်မနည်းပျောက်ဆုံးနေတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အာဖဂန်သမ္မတဟာမစ်ကာဇိုင်းကရှုံချပြောဆိုလိုက်ပြီးတိရီလင်္ကာကိုတွားရောက်မဲ့ခီးစဉ်ကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။ပျောက်နေတဲ့စစ်သားတွေကိုရှာဖွေဖို့အဖွဲ့တစ်ခုစေလွှတ်မယ်လို့အာဖဂန်တပ်ဖွဲ့တွေကစဆောင်ရွက်နေပြီလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တပ်ဖွဲ့တွေကပြောဆိုထားပါတယ်။ပါကစ္စတန်အနောက်မြောက်ဘက်မှာတော့အစိုးရကစစ်သွေးကြွတွေခိုးအောင်နေတဲ့နေရာကိုလေချောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လက်နက်ကင်တပုံးလိုယူဆရတဲ့18ယောက်ထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။တနင်္ဂနွေနေ့ကလုတ်တဲ့လေချောင်းတိုက်ခိုက်မှုကြောင့်ခိုင်ဘန်မျိုးနွယ်စုတွေရဲ့ဒေသဖြစ်တဲ့တိုင်ရာချိုင်ဝမ်းမှာရှိတဲ့ဘုံထုတ်တဲ့စက်ရုံတရုံနဲ့ပောက်ကွဲစေတတ်တဲ့ပစ္စည်းတွေရှိရာနေရာကိုထိမှန်ပြီးဖျက်ဆီးမှုတွေရှိခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုနဲ့အကျဉ်းသားဖလှယ်ရေးဆွေးနွေးမှုတွေပြုလုပ်နေတာကိုဆန့်ကျင်ထားလိုက်တဲ့အကြောင်းတာလီဘန်အဖွဲ့ကပြောပါတယ်။တိုင်းပြည်တွင်ခက်ခဲရှုပ်ထွေးတဲ့နိုင်ငံရေးအခြေအနေတွေဖြစ်ပေါ်နေတဲ့အတွက်ဆွေးနွေးမှုတွေကိုဆန့်ကျင်ထားလိုက်တာဖြစ်တဲ့အကြောင်းအာဖဂန်နစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဇာဘီဘူလာ မူဂျာဟက်ကစနေနေ့မှာကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တာလီဘန်နေဖမ်းဆီးထားတဲ့အမေရိကန်စစ်သားဘိုဝီဘဂဒါလ်ပြန်လွတ်ရေးအတွက်ကျူးဘားနိုင်ငံဂွန်တာနာမိုကျွန်းမှာအမေရိကန်တို့ထိန်းသိမ်းထားတဲ့တာလီဘန်အကြီးအကဲ9ယောက်နဲ့လဲလှယ်ဖို့အတွက်အမေရိကန်နဲ့တာလီဘန်အဖွဲ့တို့စတင်ဆွေးနွေးနေကြတာဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ဘဂဒါဟာ2009ခုနှစ်မှာပျောက်ဆုံးသွားတာဖြစ်ပြီးအာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်အကြားမှာထိန်းသိမ်းခံထားရတယ်လို့ယူဆနေကြတာဖြစ်ပါတယ်။တာလီဘန်တို့ဘက်ကအခုလိုကြီးညာချက်ထုတ်ပြန်လိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုဘက်ကတစုံတရာတုတ်တုံပြန်ပြောဆိုခြင်းမရှိပါဘူ
း။ Australian နိုင်ငံ Sydney မြို့မှာကျင်းပတဲ့ကမ္ဘာထိပ်တန်းစီးပွားရေးနိုင်ငံ20ကဗန်နိုင်းဆိုင်ရာအကြီးအကဲတွေရဲ့နှစ်ရက်ကြာတွေ့ဆုံမှုမှာကမ္ဘာကုန်ထုတ်လုပ်မှု GDP ကိုနောင်လာမယ့်9နှစ်အတွင်းနှစ်ရာခိုင်နှုန်းအထိတိုးမြင့်နိုင်ဖို့မူဝါဒအကောင့်ထည့်ဖော်မယ်ဆိုတဲ့သဘောတူညီချက်နဲ့အတူအစည်းအဝေးကိုဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ခါတိုင်းဆွေးနွေးပွဲတွေနဲ့မတူတမူထူးတဲ့စာမျက်နှာနှစ်ရွက်ပါကြီးညာချက်ကိုတနင်္ဂနွေနေ့ကထုတ်ပြန်ခဲ့ပြီးကမ္ဘာစီးပွားရေးအတွက်ခိုင်မာပြီးရေရှည်တည်ရုံမကမျှတာတဲ့စီးပွားရေးတိုးတက်မှုမျိုးပြန်ရအောင်ဆောင်ရွက်ဖို့အဓိကထံပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ American Congress ကပိတ်ဆို့ခဲ့တဲ့ထွန်းသစ္စာစီးပွားရေးဈေးကွက်တွေကိုပို့ပြီးတော့ပြောရေးဆိုခွင့်ရလာစေဖို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မှုရှိတယ်လို့လည်းဖော်ပြခဲ့ပါတယ်။ဒီအဖွဲ့မှာ G20 အုပ်စုဝင်နိုင်ငံတွေရဲ့ဗဟိုဘဏ်အကြီးအကဲတွေနဲ့စီးပွားရေးဝန်ကြီးတွေပါကြပါတယ်
။ရုရှားနိုင်ငံဆိုချီမြို့မှာကျင်းပနေတဲ့ဆောင်းဝါဒီအိုလံပစ်အားကစားပြိုင်ပွဲနောက်ဆုံးနေ့နှင်းလျှော်စီးပြိုင်ပွဲတွေမှာရုရှားနိုင်ငံကအားကစားသမားတွေရွှေငွေနဲ့ကျေးဇူးစိတ်ဆုတွေအသီးသီးထပ်မံဆုခုသွားခဲ့ကြပါတယ်။ရုရှားနိုင်ငံသား Alexandra Lekov ကတာဝေးနင်းစီရှော့ပြံပွဲမှာတနင်္ဂနွေနေ့သားနှစ်ဦးကိုအသာစီးရပြီးတော့ရွှေတိစိတ်ဆုခုသွားပါတယ်။သူအဲ့ဒီလိုရွှေတိစိတ်ဆုခုလိုက်တဲ့အတွက်2014ခုနှစ်ဆောင်းဝါဒီအိုလံပစ်အားကစားပြိုင်ပွဲဒီကနေ့နောက်ပိုင်းမှာပြီးဆုံးတဲ့အချိန်အင်ရှင်ရုရှားနိုင်ငံအနေနဲ့ဆုတိစိတ်ပေါင်းအများဆုံးရတဲ့နိုင်ငံဖြစ်ဖို့အမှတ်ခံပေးလိုက်သလိုဖြစ်သွားပါတယ်။အိုလံပစ်ပိတ်ပွဲကိုတော့ဒီကနေ့တနင်္ဂနွေနေ့နောက်ပိုင်းမှာခန်းနာကြီးကျယ်စွာကျင်းပမှာဖြစ်ပါတယ်။လက်ရှိအချိန်မှာတော့ရုရှားနိုင်ငံကဆုတိစိတ်ပေါင်း32ခုနဲ့ထိဆုံးကပြေးနေပြီးအမေရိကန်ပြည်ထောင်စုက28ခုနဲ့ဒုတိယနော်ဝေးနိုင်ငံက26ခုနဲ့တတိယအသီးသီးလိုက်နေပါတယ်။ရွှေတိစိတ်အများဆုံးရရှိထားတဲ့နိုင်ငံတွေထဲမှာလည်းအရှင်ရုရှားက12ခုနဲ့ဦးဆောင်နေပြီးနော်ဝေးက17ခုနဲ့ဒုတိယလိုက်နေပါတယ်။တနင်္ဂနွေနေ့ရဲ့နောက်ဆုံးပြိုင်ပွဲတွေကတော့အမျိုးသား4ယောက်တွဲဘော့ဘ်ဆလစ်ပြိုင်ပွဲနဲ့လက်ရှိအိုလံပစ်ချန်ပီယံကနေဒါနဲ့ဆွီဒင်အသင်းတို့ရှင်ပြိုင်ကြမယ်အမျိုးသားဟော်ကီဘောလုံးပွဲတွေပဲဖြစ်ပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုကိုစွန်ဝင်းလိုက်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရမယ်အရင်ဆုံးတော့တရုတ်ချက်ချင်းဤအသင်းကကချင်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပထမဆုံးအကြိမ်လာရောက်ပေးရတဲ့အကြောင်းကိုပြောပြပေးမှာပါKIO ကချင်လွတ်မြောက်ရေးတပ်မတော်နဲ့မြန်မာအစိုးရကြားတိုက်ပွဲတွေဖြစ်နေတဲ့၃နှစ်နီးပါးကာလအတွင်းပထမအဆုံးအချိန်တရုတ်ချက်ချင်းဤအဖွဲ့ကကချင်ပြည်နယ်လိုင်ဇာမှာရှိတဲ့ IDP ဒုက္ခသည်တွေအတွေ့လူသားချင်းစာနာမှုအကူအညီတွေကိုလာရောက်ပေးအပ်ခဲ့တာပါကချင်ဒုက္ခသည်တွေကူညီရေးကော်မတီကနေတဆင့်ဒုက္ခသည်တွေအတွေ့ပေးအပ်တဲ့ဒီအကူအညီတွေထဲမှာအဓိကကတော့အိမ်သုံးပစ္စည်းတွေပါဝင်တယ်လို့ကော်မတီရဲ့ဥက္ကဋ္ဌကပြောပါတယ်တချိန်တည်းမှာပဲလိုင်ဇာကနေအစိုးရတက်တီးဆုတ်ခွာနေကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္နနာချန်ကပြောပြပေးမှာပ
ါ KIO ဌာနချုပ်ရှိရာကချင်ပြည်နယ်လိုင်ဇာမြို့ထဲက IDP ဒုက္ခသည်စခန်းတစ်ခုနဲ့လိုင်ဇာမြို့ပြင်က IDP ဒုက္ခသည်စခန်းနှစ်ခုတို့ကိုတရုတ်ကြက်ချင်နေအဖွဲ့ကပြီးခဲ့တဲ့တောက်ကြာနေ့ကတွားရောက်ခဲ့ပြီးတော့အဲ့ဒီမှာရှိတဲ့ဒုက္ခသည်တွေအတွက်အိမ်သုံးပစ္စည်းတွေကိုပထမဦးဆုံးအကြိမ်ကူညီထောက်ပံ့ခဲ့တာဖြစ်ပါတယ်တရုတ်အစိုးရပိုင်းရှင်းဝါသတင်းမှာတော့တရုတ်ကြက်ချင်နေအဖွဲ့ကနေကချင်ပြည်နယ်ကဒုက္ခသည်တွေအတွက်ပေးအပ်တဲ့တရုတ်ငွေယွမ်5သန်းအမေရိကန်ဒေါ်လာ8,200တန်ဖိုးရှိတဲ့လူသားချင်းစာနာမှုအကူအညီတွေဟာတောက်ကြနေရရောက်ရှိသွားပြီးတော့ဒုက္ခသည်အိမ်ထောင်စု1,000အတွက်ပေးအပ်သွားမှာဖြစ်တယ်လို့ပြောထားပါတယ်။လောလောဆယ်လိုက်စားမှာရှိတဲ့ဒုက္ခသည်အိမ်ထောင်စု4,000ကျော်အတွက်ကိုတော့ကချင်ဒုက္ခသည်များကူညီကယ်ဆယ်ရေးကော်မတီကလက်ခံရရှိခဲ့တယ်လို့ဥတွဲပီဇာကအခုလိုပြောပါတယ
်။လိုက်စားမှာပေးတော့လေထောင်နေရာလုံးပေါ့ကျန်တဲ့ဟာရှိရတော့တခြားကိုပေးမယ်ဆိုတော့ပါတယ်ကျွန်တော်တရင်နေရဆိုတော့ဒီကမ်ပိုင်ဒီပေါ့ကမ်ပိုင်ဒီဆိုဟိုဗမာဆူရယုံရှိတဲ့နေဆက်နေရပေါ့အဲ့ဒီမှာတို့ဒီဗမာပြည်ချက်ရှင်ကြီးခွေကိုတို့လွှဲပေးမယ်ဆိုတော့တရင်လောက်တော့ကြားတယ်ဆောင်းဒီအခင်းဒီပါတယ်နောက်ဟိုဆန်ဆန်ကတပီလောက်ပဲချင်တယ်နောက်ဟိုစာတကြဒီအင်တုံးစီဆေမြူလာလောက်လေတော့ကျွန်တော်တို့လည်းကောင်းကောင်းမဖွင့်ရသေးဘူးနော်
ခုလိုတရုတ်ဘက်ကကူညီဖို့အတွက်ကို KIO ဘက်ကနေတောင်းလျှောက်ဖို့လွန်ခဲ့တဲ့3နှစ်ကလေးကတရုတ်ဘက်ကအလို့သဘောပြောဆိုတာတွေရှိခဲ့ပေမဲ့ KIO ဘက်ကတော့အကူအညီပေးဖို့တောင်းခံမှုတွေမလုပ်ခဲ့ဘူးလို့ဥဒွဲပီဇာကဆက်ပြောပါတယ
်2017နောင်ပိုင်းကနေစတင်ပါစတင်ကူညီမယ်ဆိုတာပြောတယ်ဒါပေမဲ့ကျွန်တော်တို့ကတစ်ခါတည်းမဟုတ်ဘူးလေတစ်ခါသုံးခါပေါ့ဒါကျွန်တော်ပြောဖို့ဟိုမှလည်းဒါစဉ်းစားတာပဲသာတင်လို့တော့ကျွန်တော်တို့ကမတင်ဘူးဆိုတဲ့အပိုင်းမှာပေါ့သာတော့မတင်ဘူးကိုညင်ကျင်တဲ့ဆိုရင်လည်းပဲဒုက္ခရှိတယ်ဆိုတော့သူတို့တိပြီးသားဆိုတော့ကျွန်တော်သာတော့မတင်ဘူးဆိုမှကျွန်တော်သာတင်မယ်တော့ပေါ့သူတို့ကဆီရစင်ကငိုကနေရှိတော့ရှိတယ်အခုမှသူတို့တကယ်တရားဝန်လာကူညီတာ
လိုက်စာမြို့ပတ်ဝန်းကျင် KIO ထိတ်ချွာဒေသမှာဒုက္ခသည်စခန်း၄ခုရှိပြီးတော့ဒုက္ခသည်ဥယေကတော့ 15,000 နီးပါးရှိပါတယ်။ဒါအပြင် KIO ဌာနချုပ်ရှိရာလိုက်စာဒေသတဝိုက်မှာအစိုးရတပ်တွေဘက်ကတပ်ရင်အားအလုံးရင်းနဲ့ချထားတာရှိခဲ့ပေမဲ့အခုရက်ပိုင်းမှာတော့တော်တော်များများဟာကချင်ပြည်နယ်ဗမော်မြို့နယ်မှာရှိတဲ့တပ်စခန်းစီပြန်ဆုတ်ခွာနေတာတွေရှိနေတယ်လို့လည်းဥဒွဲပီစာကပြောပါတယ်။ဘာကြောင့်ဆုတ်ခွာလဲဆိုတာအတိအကျသတင်းမရသေးပေမဲ့ထူးခြားမှုကတော့ရှိတယ်လို့သူကအခုလိုပြောပါတယ်
။ဒီကျွန်တော်တို့လိုင်ဇာပတ်ဝန်းကျင်မှာသူတို့ခင်အားထူးထားတယ်လေ။ကြည့်ထားတဲ့အင်အားတွေကလေးတာလားတော့မသိဘူး။ကစီတီယာတရှုပြောတော့90ဒီဗမော်မိုးမောက်ဖွဲ့ကိုပြန်ခေါ်သွားတယ်လို့ပြောကြတယ်ပြန်စင်တွားတာပေါ့ရှေ့တန်းနဲ့ပြန်စင်တွားတာသူတို့ဗမော်ကနဲ့ဖာကန်ကိုပြန်လဲတလားတော့မသိဘူးဖာကန်ဘက်မှာတိုက်ပွဲဖြစ်တယ်ဆိုတော့လည်းတရင်တော့မကြဘူးဟိုကိုလဟာလာတရင်ဆိုတော့ဒီငနေတန်ဖူးရှိတဲ့ကျောက်ဆင်းရတယ်ဒါတနိုင်တပိုင်လုတ်တဲ့လူဒီအဲတူးမီတော့ငနေတန်ဖူးရှိတဲ့ကျောက်ဆင်းရတယ်ဒါကိုဗမာတပ်တွေကနေရယူပြီးမှဒီမှာလုံရှုံရေးအဖြစ်ထားတယ်ဆိုတာလောက်တော့ကြားပါတယ်ဒါနဲ့ပတ်သက်တလားတော့မသိ
ဘူး KIO နဲ့မြန်မာအစိုးရကြာ18နှစ်ကြာတိဆောက်ခဲ့တဲ့ပြစ်ခတ်ရစဲရေးဟာ2012ခုနှစ်ဇွန်လကုန်မှာပြတ်သွားခဲ့တာပါဒီစစ်ပွဲတွေစတင်ကြရဆိုရင်ကချင်ပြည်နယ်တွင်းမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေပြီးတော့စစ်ပြေဒုက္ခသည်ဥယေဟာလည်းတသိန်းကျော်သွားပြီလို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောဆိုထားကြပါတယ်ရှင်
မနနာချန်တင်ပြခဲ့တာဖြစ်ပါတယ်။မကြိုက်ခင်မှာတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အခုကတော့လာမယ့်အင်ကာနေ့တရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးချင်ပါတယ
်။ဒီမနက်ကမှနေပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ပြုလုပ်မဲ့သကောင်စင်းကောက်ယူဖို့တဖြည်းဖြည်းရက်နီးကပ်လာတာနဲ့အများဒီပေါ်မှာစိုးရိမ်မှုတွေရှိတဲ့အကြောင်းဝေဖန်ပြောဆိုမှုတွေလည်းကြီးထွားလာနေပါတယ်။အထူးသဖြင့်မတူညီတဲ့လူမျိုးစုအများအပြားနေထိုင်ကြတဲ့တိုင်းရင်းသားဒေသတွေမှာအစိုးရရဲ့မျိုးနွယ်စုသတ်မှတ်မှုတွေအပေါ်ကွဲပြားမှုရှိတာတွေကိုတိုင်းရင်းသားခေါင်းဆောင်တွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီသကောင်စင်းကောက်ယူမှုအပေါ်သောရရှင်ရဲ့အမြင်ကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့ဖုန်းနံပါတ် 1-239-382-954 ကိုဆက်သွယ်နိုင်ပါတယ်။email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပေးပို့ဆွေးနွေးလိုတဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါ रे ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါ रे ခင်ဗျာ
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါ रे ရှင်အခုကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုပြောပြပေးပါပါယူကရိန်းသမ္မတဗစ်တာယန်နူကိုဗစ်ကိုလွှတ်တော်မှာအယုံအကြည်မရှိမဲခွဲဆုံးဖြတ်ဖယ်ရှားခဲ့တယ်လို့ဖက်စီခံထားရတဲ့အတိုက်ခံခေါင်းဆောင်ဝင်ကြီးချုပ်ဟောင်းယူလီယာတိုင်မိုရှန်ကိုပြန်လွတ်လာတဲ့နိုင်ငံရဲ့အပြောင်းလဲတွေဖြစ်ခဲ့ပြီးမဲ့လဲနိုင်ငံရဲ့အနာဂတ်ဟာမရင်မယားဖြစ်နေသေးတဲ့အတွက်လာနေချီဆန္ဒပြခဲ့ကြသူတွေဘက်ကသတိနဲ့အကောင်းမြင်နေကြပါတယ်လုံးလုံးစေဘယ်မှာအတိအကျရှိနေမှမသိရတဲ့သမရကတော့လွှတ်တော်ရဲ့လုပ်ရဟာတရားမဝင်တယ်လို့သူ့အနေနဲ့ယာရုကဆင်းပေးမှာမဟုတ်ဘူးလို့ထပ်ပြီးတော့ပြောခဲ့တာပါအခုလိုယူကရိန်းမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုတော့မဆုမျက်မုံကစူးစီးတင်ပြပေးမှာပါရှင
်ပြီးခဲ့တဲ့3လလုံးဆန္ဒပြမြင်ကွင်းတွေကိုတွေ့ခဲ့ရတဲ့ KF မြို့တော်တွေကလွတ်လပ်ရေးရင်ပြတ်မှာဒီကနေ့မှာတော့ငြိမ်ငြိမ်သက်သက်ရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်နိုင်ငံရေးအပြောင်းလဲတွေအလင်းအမြန်ဖြစ်ခဲ့ပေမဲ့ယူကရိန်းနိုင်ငံရဲ့အနာဂတ်ဟာဘယ်လိုဖြစ်လာအောင်မလဲဆိုတာကိုဆန္ဒပြသူတွေဘက်ကသတိနဲ့အကြိုးစုံနေကြပါတယ် မြို့တော်တွေကနေထွက်သွားတဲ့သမရဖစ်တာယန်နူကိုဗစ်အခုဘယ်မှာရောက်နေတယ်ဆိုတာကိုဘယ်သူမှတိတိကျကျမသိကြပါဘူး။သမရပေါ်အမာခံ၆ခံသူတွေရှိတဲ့နိုင်ငံအရှေ့ပိုင်းဒေါ်နက်စကက်မြို့ကနေသမရပါလာတဲ့လေယာဉ်ပြန်ကိုဒီကနေ့ပြန်တန်းခွင့်တားလိုက်ရတယ်လို့နေကြားဆောင်ဌာနဒုတိယအကြီးအကဲအပြောကိုကိုးကားပြီးတော့ယူကရိန်းသတင်းဌာနတွေကဖော်ပြနေကြပါတယ်။မြို့တော်ခီယက်မှာတော့စနေနေ့တွေကအဆောင်ချက်တွေမရှိတော့တဲ့သမရအင်ဒိုဝင်းအပါအဝင်အစိုးရအဆောက်အဦတွေကိုထောင်ထဲချီတဲ့သူတွေကဝင်ရောက်ကြီးစုခဲ့ကြပါတယ်။ယူကရိန်းလွှတ်တော်ကလည်းသမရအပေါ်အယုံအကြည်ရှိမရှိမဲခွဲဆုံးဖြတ်ခါသမရကိုဖယ်ရှားလိုက်ပြီးတော့ရွေးကောက်ပွဲကိုမေလ25ရက်နေ့မှာကျင်းပမယ်လို့ကြေညာခဲ့ပါတယ်။ဒါပေမဲ့လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာတရားမဝင်တယ်လို့သူ့အနေနဲ့လက်မခံနိုင်ဘူးလို့သမရကပြောကြားခဲ့ပါတယ်။ဖန်စီခံထားရကနေပြန်လွတ်လာခဲ့ပြီးတော့လွတ်လပ်ရေးယဉ်ပြင်မှာဆန္ဒပြသူထောင်နဲ့ချီကိုစနေနေ့တုန်းကပဲမိန့်ခွန်းပြောကြားခဲ့သူဝင်းကြီးချုပ်ဟောင်းအတိုက်ခံကောင်းဆောင်ယူလီယာတီမိုရှန်ကိုကလည်းပြည်သူတွေလိုလားတဲ့အပြောင်းလဲတွေဖြစ်ဖို့အတွက်အများကြီးလိုသေးတယ်လို့ပြောကြားခဲ့ပါတယ
်။ Поки вы не завершите цю справу, її до кінця до останнього кроку.
ပြောင်းလဲတွေကိုအပြီးသတ်မလုံနိုင်မချင်းနောက်ဆုံးခြေလမ်းမလန်းနိုင်မချင်းစုံကန်းတိုင်အောင်ဆက်လုပ်သွားရပါမယ်။ဒီကြားထဲမှာကိုကိုဘေးဖယ်ပါလို့ဘသူကမှပြောပိုင်ခွင့်မရှိပါဘူး။ဘယ်နိုင်ငံရေးသမားဘယ်တန်တမန်ဘယ်ကမ္ဘာအတိုင်းဝိုင်းကမှဆက်မလုပ်ပါနဲ့တော့လို့တောင်းဆိုပိုင်ခွင့်မရှိပါဘူး
။2004ခုနှစ်လိမ္မော်ယောင်တော်လန်ရေးရုံးတွေကယူလီယာတင်မိုရှန်ကိုဟာလူလူထောက်ခံမှုကိုရရှိထားသူဖြစ်ပါတယ်။အဲဒီနောက်မှာတော့သူဟာဝင်ကြီးချုပ်ဖြစ်လာခဲ့ပါတယ်။ဒါပေမဲ့2010ရွေးကောက်ပွဲအပြီးအနာအလွဲသုံးစားလုပ်တယ်ဆိုတဲ့အမှုနဲ့တရားရုံးတင်စစ်ဆေးခံခဲ့ရပြီးတဲ့နောက်မှာတော့ထောင်ချခံခဲ့ရပါတယ်။အခုသူလွတ်မြောက်လာတာကိုအစိုးရစန့်ကျင်သူတွေကကြိုးစိုးထောက်ခံကြပါတယ်။သူသာလျှင်ခေါင်းဆောင်ဖြစ်တဲ့အတွက်ဝန်ကြီးချုပ်ယာဒူးကိုပြန်ပေးတဲ့လို့ပြောသူတွေရှိတယ်လို့သူဆက်လုပ်တဲ့လုပ်ရတွေပေါ်မှာမူတည်ပြီးတော့သူ့အပေါ်ဆက်ပြီးထောက်ခံမယ်မခံဘူးဆိုတာကိုဆုံးဖြတ်ရမယ်လို့လည်းတချို့ကပြောကြပါတယ်
။ Так вам сказать, я, конечно, рад, что человека отпустили, то, что она сидела по совершенно сфабрикованному делу это всем понятно.
ပြန်လွတ်လာတာကိုဝမ်းသာပါတယ်။အစတည်းကလှုပ်ကြံပြီးထောင်ချခံခဲ့ရတယ်ဆိုတာလူတိုင်းသိပါတယ်။ကျွန်တော်တို့ကိုဆက်ပြီးကူညီနိုင်မယ်ဆိုရင်တော့သူ့ကိုကျွန်တော်တို့ကကြိုးစို့ဖို့အသင့်ပါ။ကျွန်တော်တို့သဘောမကျတာကိုလုပ်မယ်ဆိုရင်တော့သူ့အပေါ်မကျေနပ်တဲ့ကျွန်တော်တို့ရဲ့သဘောထားကိုပြောရမှာပါပဲ
။လူဦးရေ46တန်းရှိတဲ့ယူကရိန်းနိုင်ငံဟာဥရောပ၊ရုရှားနဲ့အမေရိကန်နိုင်ငံတို့အတွက်မဟာဗျူဟာအရအရေးပါတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ယူကရိန်းနိုင်ငံမှာအရှေ့ဘက်ပိုင်းကရုရှားကိုလူလာကြပြီးတော့အနောက်ဘက်ပိုင်းကတော့ EU ဥရောပသမ္မဂနဲ့နီးကပ်တဲ့ဆက်ဆံရေးကိုလူလာကြပါတယ်။အခုလိုမျိုးရုရှားအစိုးရလူလာတဲ့သမ္မတဖစ်တာယန်နူကိုဗစ်အခြေအနေမကောင်းဖြစ်နေချိန်မှာ EU အနေနဲ့ယူကရိန်းကိုရုရှားလွှမ်းမိုးမှုအောက်ကနေလွတ်ပြီးတော့သူ့ဘက်ပါလာနိုင်အောင်ဘယ်လိုလုပ်မလဲဆိုတာကိုလေ့လာသူတွေကလည်းစောင့်ကြည့်နေကြပါတယ်ရှင်
။မဆွမျက်မွန်ပြောပြပေးခဲ့တာဖြစ်ပါတယ်။ကျမ်းမာရေးဆိုင်ရာသတင်းဆောင်မတပုတ်ကိုလည်းတင်ပြပေးခြင်းပါတယ်။တရုတ်နိုင်ငံအနေနဲ့ကမ္ဘာဆေးလိပ်တိုက်ဖြတ်ရေးအစီအစဉ်အတိုင်းလိုက်နာဆောင်ရွက်ရင်လာမယ့်နှစ်40အတွင်းလူပေါင်း73သန်းကျော်လူရဲ့အသက်ကိုကယ်ဆယ်နိုင်မယ်လို့သိရပါတယ်။ဒါပေမဲ့တရုတ်အစိုးရဘက်ကဒီအတွက်ပြင်ဆင်မှုတွေမရှိသေးပါဘူး။ဒီအကြောင်း VOA သတင်းတောက် Jessica Barman သတင်းပေးပို့ထားတာကိုဦးကျော်စံသားကပြောပြပေးမှာပါ
။ WHO ခေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့2003ခုဆေးလိပ်ထိန်းချုပ်ရေးပြဋ္ဌာန်းချက်ကိုတရုတ်နိုင်ငံကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ဆေးလိပ်တောက်သွင်းမှုဖြတ်တောက်ရေးဆိုင်ရာဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့တင်းကြပ်တဲ့ထောက်ခံတင်ပြချက်တွေကိုစိတ်အားထက်သန်မှုအပြည့်အဝနဲ့လိုက်နာဆောင်ရွက်အကောင့်ထဲပေါ်ခြင်းတော့မရှိသေးပါဘူးဒီ WHO ရဲ့လမ်းညွှန်ချက်တွေကိုလိုက်နာမယ်ဆိုရင်သက်ကရစ်2050မှာဆေးလိပ်တောက်သွင်းသူ40ရာခိုင်နှုန်းအထိရော့ကျသွားမယ်လို့ကြွန့်ကျင်သူတွေကဆိုနေကြတာပါဒါပေမဲ့တိတိကျကျမလိုက်နာမဆောင်ရွက်ဘူးဆိုရင်တော့အဲ့ဒီအချိန်ကာလအတွင်းတရုတ်ပြည်မှာလူပေါင်းသန်း50လောက်ဆေးလိပ်ကြောင့်သေဆုံးကြရဖို့ရှိတယ်လို့ဆိုထားပါတယ်။အမေရိကန်ပြည်ထောင်စု Georgetown တက္ကသိုလ်ကင်ဆာသတေသနဌာနကဒေးဗစ်လီဗီကကမ္ဘာမှာလူဦးရေအများဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ဆေးလိပ်သောက်သုံးသူအရေအတွက်ဟာကမ္ဘာဆေးလိပ်သောက်သူအရေအတွက်ရဲ့သုံးပုံတစ်ပုံထိရှိနေပြီးတရုတ်အမျိုးသားတစ်ဝက်ကျော်ကဆေးလိပ်သောက်သုံးကြတယ်လို့ဆိုပါတယ်။ဒီလူတွေဟာရေရှည်ကျန်းမာရေးထိခိုက်မဲ့အန္တရာယ်ကိုကြိုမသိပဲဆေးလိပ်ကိုစတင်တောက်လာခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ်
။ Smoking you know once it gets established and in many of the low and middle income countries you know there's a
ဆေးလိပ်တောက်တယ်ဆိုတာသိရတဲ့အတိုင်းပါပဲ။ဒီစိတ်မချမ်းသာတဲ့နိုင်ငံတွေမှာဆေးလိပ်စတောက်တော့ဒါစတိုင်ကျတယ်၊ဂုံရှိတယ်ဆိုတဲ့အယူဆမျိုးနဲ့အဲ့လိုပေါ်ပေါ်ပါပါတွေ့ပြီးသူတို့တောက်လာခဲ့ကြတာဖြစ်တယ်လို့ပြောဆိုတာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ပြဋ္ဌာန်းချက်တွေမှာလူစုလူဝေးရှိတဲ့အများဆိုင်ရာနေရာတွေမှာဆေးလိပ်တောက်တာကိုပိတ်ပင်ဖို့တောင်းဆိုထားပါတယ်။ ဆေးလိတ်မတော့ရအောင်အားပေးဖို့ဆေးလိတ်စီဂရက်ထုတ်တွေမှာကျန်းမာရေးသတိပေးချက်တွေဖော်ပြဖို့ဆေးလိတ်ဖြန်နည်းအစီအစဉ်တွေကိုထုတ်လွှင့်တင်ပြဖို့ဆေးလိတ်အပေါ်အခွန်အောက်တိုးမြင့်ကောက်ခံဖို့တို့ကိုလည်းဖော်ပြထားပါတယ်စီဂရက်ပေါ်အခွန်85ခန့်တုံးတိုးကောက်လိုက်မယ်ဆိုရင်လူသုံးသန်းခွဲအသက်ချမ်းသာရာရပြီဈေးကွက်ကိုပိတ်ပင်လိုက်မယ်ဆိုရင်နောက်ထပ်2သန်းကျော်အသက်ချမ်းသာရာရမယ်လို့လည်းဆိုထားပါတယ်ဒီ WHO ရဲ့ပြဋ္ဌာန်းချက်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်တရုတ်ပြည်အနေနဲ့ secret ပေါ်မှာအခွန်12ရာခိုင်နှုန်းတိုးမြှင့်လိုက်ပါရဲ့ဒါပေမဲ့လည်းဒီအတွက်ဈေးနှုန်းမြင့်မားလာတာဟာသောက်သုံးသူတွေကိုမထိခိုက်စေသေးပါဘူး British စစ်ပညာဂျာနယ်မှာဆောင်းပါးကိုပူတွဲသုတေသနပြုပြီးရေးသားခဲ့တဲ့ American ပြည်ထောင်စု California Berkeley တက္ကသိုလ်ကပါမခါ TV Hugh ရောအခုအခါတရုတ်ပြည်ရဲ့ယဉ်ကျေးမှုနဲ့လူမှုရေးဆန်တွေဟာပြောင်းလဲလာပြီလို့အကောင့်မြင်နဲ့သုံးသပ်ပါတယ်ဒီကမ္ဘာဟူဂျင်းတောင်ကလူစုလူဝေးရှိရာမှာဆေးလိပ်တောက်ခြင်းကိုတားမြစ်ဖို့နဲ့အစိုးရအရာရှိတွေအလုပ်ရှင်တွေကို secret လက်ဆောင်မပေးရဘူးဆိုပြီးပိတ်ပင်ဖို့လိုလားတယ်လို့ဆိုပါတယ
် So that's the promising part of it but we have to yet to see whether the legislation would that be
ဒါကိုကြည့်ရင်အလားအလာကောင်းတာကိုတွေ့ရပါလိမ့်မယ်ဒါပေမဲ့ဒီအတိုင်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်လာမလားဆိုတာကိုတော့စောင့်ကြည့်ရအောင်ပါပါအမေရိကန်တို့ဟောင်ကောင်တိုင်ဝမ်နဲ့တခြားနိုင်ငံတွေမှာလို့ဒီကိစ္စအတွက်ပြစ်ဒဏ်ချမှတ်တာကိုစီလာဆိုတာလဲပြောကြရအောင်မှာပါလို့သူပြောကြတော့တာဖြစ်ပါတယ်။သို့တော်လည်းပဲဆီလိတ်တိုက်ဖြဲရေးမှာအင်မတန်အဓိကကြတဲ့ secret ပေါ်အခွန်တုပ်အများအပြားတူးမြင့်ကောက်ခံမဲ့ကိစ္စဖြစ်လာဖို့ကတော့တရုတ်ပြည်မှာအလံဝေးလာသေးတယ်လို့ပမခဟူကယူဆနေရောက်ပါတယ်ခင်ဗျာ
။ဥချောစန်သားပြောပြခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ကနေညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးမှာပါဒီအစီအစဉ်မှာဆိုရင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးမဲ့အပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်ကပေးစာနဲ့အတူသက်ကြီးစကားအစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ဒါကြောင့်မို့လဲအခုကြံနေသေးတဲ့အချိန်တွေမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတက်လှည့်ကြီးညာပေးပါမယ်ရှင်
။ယူကရိန်းတိုက်ခံကောင်းဆောင်ယူလီယာတိုင်မိုရှန်ကိုအကျဉ်းချခံထားရကနေပြန်လည်လွတ်မြောက်လာပြီးနောက်တနေ့မှာရာထူးကဖြုတ်ချခံလိုက်ရပြီး KF မြို့ကနေထွက်ပြေးသွားတဲ့သမရဗစ်တာယာနူကိုဗစ်ဘယ်မှာရောက်နေလဲဆိုတာအတိအကျမသိနိုင်ပဲဖြစ်နေပါတယ်။စနေနေ့ကသမရယာနူကိုဗစ်ကိုအမည်မသိနေရာကိုခေါ်ဆောင်သွားမဲ့ရဟယင်ကိုပြန်တန်းခွင့်မပေးခဲ့ဘူးလို့နေကြဆောင်တပ်ဖွဲ့တွေကပြောပါတယ်။ဒီတော့တွင်ညညရေးအစိုးရတရားဖွဲ့စည်းနိုင်မှုအတွက်ယူကရိန်းလွှတ်တော်မှာတင်းနေငွေနေကအထူးစီဝဲပြုတ်လုံနေပါတယ်။စနေနေ့ရောကတော့သမရယာနူကိုဗစ်ကိုလွှတ်တော်ကရာထူးကဖြုတ်ချကြောင်းနဲ့ရွေးကောက်ပွဲတွေကိုမေလ25ရက်နေ့မှာကျင်းပဖို့မဲခွဲအတည်ပြုခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံမှာအယူအဆမတူကွဲပြားနေတဲ့ပဲပေါင်းစုံအဖွဲ့တွေလာမဲ့ဗုဒ္ဓဟူးနေ့မှာညဉ့်ညံ့ရေးညီလာခံတရားကျင်းပမယ်လို့သမရနီကိုလတ်စ်မာဒူရိုရဲ့ပြောဆိုချက်ထွက်ပေါ်လာပြီးသူ့ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေနှစ်ဖက်စလုံးကကာရာကတ်စ်မြို့မှာစနေနေ့ကအပြန်အလှန်ချီတက်ဆန္ဒပြခဲ့ကြပါတယ်။မစ္စတာမာဒူရိုကိုဆန့်ကျင်သူတွေကသူ့အစိုးရကိုဆန့်ကျင်ကန့်ကွက်တဲ့ချီတက်ပွဲတွေကိုအခုလအစောပိုင်းကတည်းကပြုလုပ်ခဲ့ကြတာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြနေသူလူအုပ်ကိုအမည်မသိသဏ္ဍာန်သမားတွေကစနေနေ့ကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်အ ਨੇ စုံလူနှုတ်ဦးသေဆုံးပြီးတော့42ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဘန်ကောက်မြို့နယ်186မိုင်လောက်ဝေးတဲ့ track ခရိုင်အတွင်းအတိုက်ခံဒီမိုကရေစီအင်အားစုတွေ900လောက်စုဝေးဆန္ဒပြနေတဲ့နေရာကိုကာနစင်းနဲ့ဝင်ရောက်လာပြီးတနတ်တေနဲ့ပြစ်ခတ်ခဲ့လို့ဖောက်ခွဲပစ္စည်းတွေနဲ့လည်းပြစ်ခတ်ခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံဆိုချီမြို့မှာကျင်းပနေတဲ့ဆောင်းဝါဒီအိုလံပစ်အားကစားပြိုင်ပွဲနောက်ဆုံးနေ့မှာနေရှော့စီပြိုင်ပွဲတွေကျင်းပရမှာရုရှားနိုင်ငံအားကစားသမားတွေကရွှေငွေနဲ့ကျေးဇူးစိတ်သုံးခုစလုံးကိုတပြိုင်တည်းစုခုသွားခဲ့ကြပါတယ်။
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မနန္ဒချန်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့မိုဟာမက်ဆွေလီပီပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ချရအောင်ပါရှင်ကျွန်မကသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.